င်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမအဦးဆုံးတော့ VOE ကအစီအစဉ်တွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာတွေကိုထုံးစံတိုင်းပဲပြောပြပေးသွားပါမယ်။နေ့စဉ်ညမနဲ့နားထောင်ရတဲ့အတွက်အသိပညာဗဟုသုတတိုးပွားရလို့ VOE ကိုကျေးဇူးတင်ပါတယ် VOE ကတင်ဆက်ပေးနေတဲ့အစီအစဉ်တွေမှာတော့ဓာတ်ရိုက်လေလံအစီအစဉ်ကိုပို့ပြီးတော့နှစ်သက်ပါတယ်လို့သောရရှင်ဥဆန္ဒသီရိရေးလာပါတယ်ရှင်သောရရှင်ဆွေတင့်ဆိုတဲ့သောရရှင်ကတော့ကျွန်တော်ထံပို့ပေးနေတဲ့ VOE email သတင်းလောကဒီဇင်ဘာလ10ရက်အင်္ဂါနေ့ကစပြီးရောက်မလာပါတဲ့ဘာကြောင့်မလဲဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့အခုတော့ဒီသတင်းလော်ရီပုံမှန်ရောက်လာပြီထင်ပါတယ်အဲ့ဒီတလောတော့ကကျမတို့အင်တာနက်လုံခြုံရေးဆိုင်ရာချိုးဖောက်မှုတစ်ခုမတင်ငါရလို့ဆိုပြီးတော့သူတို့ဒီကျမတို့ view ရင်းအင်တာနက်စနစ်ကိုသူတို့ပြူရာပြင်တာပြောင်းလာတဲ့မျိုးစုံမှာပဲသူတို့အလုပ်ပြီးတော့အလုပ်ရှုံနေကြတာတီးလိုက်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ဒီအင်တာနက်ကိုစလေကိုစောစောကလည်းပြောပါတယ်အခုတလောသတင်းလော်ရီကိုပို့လို့မရပါဘူးတဲ့သောရရှင်နေမေးလာရင်ဖြေချပေးပါဆိုပြီးတော့သူမှထားပါတယ်အခုတော့အဆင်ပြေလောက်ပြီထင်ပါတယ်နော်ဒီနေ့ပြည်ညာနဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်သောရရှင်ကတော့ဒေါက်တာဇေယျမိုးဖြစ်ပါတယ်ဒီသောရရှင်က VOE အစီအစဉ်ကို Android Mobile Application နဲ့နားထောင်ခြင်းလို့ပါတယ်ဓာတ်ရိုက်ဘလို့နားထောင်လို့ရတယ်လေဘာ player ထပ်ထည့်ဖို့လိုသေးလဲဆိုပြီးတော့ဒီသောရရှင်မေးလာပါတယ်ဟုတ်ကဲ့ပါကျမတို့ဒီ mobile phone တွေမှာ application နဲ့ VOE အစီအစဉ်ကိုနားဆင်နေတဲ့သောရရှင်တွေအနေနဲ့ကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနောက်ပြီးတော့သတင်းတွေကိုဖတ်ရှုလို့လည်းရတယ်နားဆင်လို့လည်းရပြီးတော့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းကြည့်လို့ရအောင်စီစဉ်ပေးထားပါတယ်တခါတော့ဒီဓာတ်ရိုက်နားဆင်လို့ရဖို့တော့အခုဆက်ပြီးတော့စူးစမ်းနေရဖြစ်ပါတယ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုပဲလောလောဆယ်မှာနားဆင်လို့ရပါသေးတယ်ရှင်ဆက်ပြီးတော့ VOE အစီအစဉ်တွေကိုဒီ application ကနေအားပေးပြီးတော့စောင့်ကြည့်နေပါလို့ပြောချင်ပါတယ်မကြခင်မှာဓာတ်ရိုက်နားဆင်လို့ရတော့မှာဖြစ်ပါတယ်နော်အောက်ဖို့ပြပါဝိုင်းတော်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေဆိုပြီးတော့နာမည်တွေအားလုံးတန်းစီပြီးတော့နာမည်တွေအစုံကိုရေးလာတဲ့သောရရှင်ကတော့မဲသနာကျော်ဘယ်ရောက်နေလဲမသိပါတဲ့မကြရတာကြပါပြီဆိုပြီးတော့ VOE မြန်မာပိုင်းအစီအစဉ်ကိုဝေဖန်ခြင်းဆိုပြီးတော့ရေးလာပါတယ်ဒီသောရရှင်ရဲ့စာကိုတော့ကျမတို့အချိန်အကန့်အသတ်အရရေးသမျှစာတွေအကုန်လုံးမဖော်ပြပေးနိုင်ပေမဲ့သူရေးထားတဲ့တချို့ချက်တွေကိုဖော်ပြပေးလိုက်ပါတယ်နော်အိမဲမြို့နယ်တရက်ကုန်းကျေးရွာကသောရရှင်ဦးထေဆောင်ဖြစ်ပါတယ
်စင်ကြီးရတာကမီတာလိုက်နေခဏခဏကြီးညာနေတာရဲ့အင်တာနက် TV အစီအစဉ် email စာတွေကိုခဏခဏကြီးညာနေတာရဲ့ကြောင့်နားထောင်ရတာနားကြီးလာရတယ်အနောက်ရှေ့ဖြစ်ရတယ်အဲ့ဒီဟာတွေပြောလိုက်ရင်လာပြန်ပြီတခါလို့ဒေါပွားပြီးပြစ်ပစ်လိုက်ရတယ်တွေ့ဆုံမင်းများကနေမှလည်းအမေးကိုဖြေတဲ့သူကဘာနေမှမသိရသေးဘူးအစီအစဉ်မှုကရှေ့ကနေကြိုတင်ဖောက်တယ်ချထားတော့အပိုဖြစ်နေတယ်နှစ်ခါကြားနေရလို့အချင်းဖြုံးတယ်လို့ဖြစ်နေတယ်အရသာပြတ်တယ်ပြုတ် VOE ပြည်သက်ကကိုနားထောင်တဲ့အတန်လိုင်းတွေကိုအသေးချာပြောင်းလဲတိုင်းမှတ်ထားတာပါအခြားနားထောင်လို့တဲ့သူတွေကိုလည်းပြောပြကြတယ်ဒါတွေကိုခဏခဏကြင်ညာဖို့မလိုဘူးပြုတ်တို့ကတော့သိတယ်ဒါဟာသူတို့တူးနဲ့တူအချင်းကိုက်ညစ်နေတာလို့နောင်ကိုအခုလိုခဏခဏမကြင်ညာပါနဲ့လို့ VOE အတွက်အကျိုးမျှော်နှုတ်ဆော်လိုက်ရပါတယ်နော်ကဲဒီလောက်ဆိုရင် VOE ကိုဘယ်လောက်နားထောင်တယ်လဲဆိုတာသိကြပြီပေါ့အခုဝေဖန်ခဲ့တာတွေဟာအများအကျိုး VOE ဝိုင်းတော်သားတွေရဲ့အကျိုးအတွက်ဖြစ်ပါတယ်နောင်လဲဝေဖန်နေဦးမှာပါပြင်သစ်တာပြင်ပါမြမအတန်လို့ရုံးမဆန်ပါစေနဲ့ဗျာအချင်းကိုမဖြုံးပစ်ဖဲတန်ဖိုးရှိအောင်တုံးစေလိုပါတယ်မိုးလေဝသသတင်းကပ္ယနေ့ရွှေဈေးငွေဈေးသတင်းစတာတွေထပ်ထည့်လိုက်ရင်ပထမစီးရင်နဲ့ဝင်လာနိုင်တယ်ဒါကလူအများတည်ကျင်နေတာတွေပြုတ်ကဲဒီလောက်ပါပဲ
မီတာလိုင်းနေကျင်ညာရတာကတော့ဒီဥရုလိုနားထောင်နေကြမဟုတ်တဲ့သောရရှင်တွေအတွက်ပါရှင်နောက်တစ်ခုကလည်းနိုင်ငံတကာအတန်းတွင်အစီအစဉ်တွေရောနောက်ပြီးမြန်မာနိုင်ငံတွေကအစီအစဉ်တွေရောမျိုးစုံအခုအများကြီးလေလိုင်းပေါ်မှာထုတ်လွှင့်ပေးနေတာမလို့ဘယ်ဌာနကနေထုတ်လွှင့်ပေးနေကြလဲဆိုတာလည်းသိရှိဖို့အတွက်ဒီ VOE ကနေပြီးတော့ကျမတို့ station ID လို့ခေါ်တဲ့ကျမတို့ VOE သတင်းဌာနကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ကြောင်းကြေညာပေးရတဲ့အချက်လဲပါဝင်ပါတယ်ခုလိုမျိုး VOE ကိုစစ်စစ်ဆက်ဆက်ဝေဖန်လာတဲ့အတွက်ကြောင့်မလို့ဘလောက်နားထောင်လဲဆိုတာလဲကျမတို့ကောင်းကောင်းကြီးသိပါပြီเนาะနောက်လဲဝေဖန်နေဦးမှာပါဆိုလို့ဟုတ်ကဲ့ဝေဖန်ချက်တွေကိုကြိုးစားပါတယ်နောက်လဲစာရေးပြီးတော့ပြောပါအောင်လို့ပြောချင်ပါတယ်ဘိုးလေဝသသတင်းကိုတော့နေ့စဉ်ဖြစ်တဲ့ထုတ်လွှင့်မပေးပေမဲ့လဲမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့အရေးကြီးတဲ့ဘိုးလေဝသသတင်းတွေကိုတော့ကျမတို့ဒီကျွမ်းကျင်တဲ့သူတွေနဲ့အင်တာဗျူးလုပ်တာကအစသတင်းကိုမကြာခဏတင်ဆက်ပေးတဲ့အထက်မှာထည့်သွင်းတာအဆုံးသောရရှင်နေသိရအောင်လို့တင်ဆက်ပေးနေပါတယ်เนาะတရက်ကုန်းကျေးရွာအိမ်မဲမြို့နယ်ကဦးထေးဆောင်ခုလိုမျိုး VOE ကိုစာရေးပြီးတော့တေချာထောက်ပြဝေဖန်လာတဲ့အတွက်ကျေးဇူးတင်ပါတယ်လို့ထပ်ပြီးတော့ပြောချင်ပါတယ်ရှင် အခုဆက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သောရရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ရေးပြောလာတဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါသေး။ဒီသောရရှင်ကကျွန်တော်ကတော့မန္တလေးကမောင်မင်းမြတ်ခေါ်မောင်တုံညဖြစ်ပါတယ်တဲ့။ကျွန်တော်ညံမီတလောက်တွေးထားတလောက်ပြောချင်ပါသေးဆိုပြီးတော့အခုလိုရေးလာပါတယ်။
ကျွန်တော်ညံမီသလောက်တွေးထားသလောက်တင်ပြရမယ်ဆိုရင်ပြည်သူတော်တော်များများနဲ့နိုင်ငံရေးသမားတွေစိုးရိမ်နေပြီးတော့နောက်ကျောင်းပြန်လဲလိမ့်မယ်လို့ထင်မြင်ယူဆနေကြပါတယ်။ဒါပေမဲ့အဲ့လိုနောက်ကျောင်းပြန်မလဲနိုင်ပါဘူး။ဘာကြောင့်လဲဆိုတော့လက်ရှိနိုင်ငံတော်စိုးရကလည်းနောက်ကျောင်းပြန်မလဲပါဘူးလို့သူတို့ကိုယ်တိုင်ပြောထားပြီးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်နောက်ကျောင်းပြန်မလဲစေချင်လို့ပါ။ဒါဟာမှန်ပါတယ်။နောက်ကျောင်းပြန်လဲရမယ်ဆိုရင်ဒီမိုကရေစီနီးလမ်းကျကျနဲ့ရွေးချယ်ရမယ့်ဥနုခေတ်ကိုပြန်ရောက်မှာကိုစိုးရိမ်လိုပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိအထက်ပိုင်းတော်တော်များများဟာစစ်တပ်အသွင်ပြောင်းနေဖြစ်နေတာကြောင့်ပါပဲ။ဘလို့ပဲဖြစ်ဖြစ်လူပြောင်းပြောင်းမပြောင်းပြောင်းတိကျမှန်ကန်ပြတ်သားတဲ့ဒီမိုကရေစီမူကိုပြောင်းဗလိုက်မှုမရှိမှန်ကန်တဲ့ဥပဒေမူပေါင်းပြောင်းဖို့သာအရေးကြီးတာပဲဖြစ်ပါတယ်။အဲ့လိုသာမှန်ကန်ပြီးဗမ်းလိုက်တဲ့ဥပဒေနဲ့ဒီမိုကရေစီနီးလမ်းမူကိုသာပြောင်းပြီးတတိရှိရှိကင်တွယ်ဖြည့်ရှင်းနိုင်မယ်ဆိုရင်အကောင်းဆုံးဖြစ်မယ်ထင်ပါတယ
်ပြည်သူတွေလိုအပ်နေတာကလည်းဒါပဲလို့ထင်ပါတယ်ဆိုပြီးတော့မန္တလေးကသောရရှင်မောင်မင်းမြတ်ခွန်မောင်တုံညာကသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ရေးပြလာတာဖြစ်ပါတယ်ရှင်သောရရှင်တွေကိုအခုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတပုတ်နဲ့ဖြောပြေးပေးပါမယ်နော်နောက်ပိုင်းမှာတော့သောရရှင်တွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလှတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်ဒီတစ်ပတ်တော့ဒီ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆီနမှာနံပါတ်10အတွင်းဝင်တဲ့သချင်းလေးတပုတ်ပါနံပါတ်၈ချိန်နေတဲ့တခြင်းလေးဖြစ်ပါတယ်။ One Direction အဖွဲ့တီးဆိုထားတဲ့ Story of My Life ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်ရှင်
။ Written in these walls are the stories that I can't explain. I leave my heart open but it stays right here empty for days.Told me in the morning she don't feel the same about us in her bones. Seems to me that when I die, these words will be written on my stone. And I'll be gone, gone tonight. The ground beneath my feet is open wide. The way that I've been holding on too tight, with nothing in between.The story of my life, I take her home. I drive all night to keep her warm in time. It's frozen. The story of my life, I give her hope. I spend her love until she's broke inside. The story of my life.Are the colors that I can change. Leave my heart open, but it stays right here in its cage. And I'll be gone, gone tonight. Fire beneath my feet is burning bright. The way that I've been holding on so tight, with nothing in between.
Duration အဖွဲ့တည်ဆိုထားတဲ့ Story of My Life ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်ရဲ့ချင်းချင်းမြစ်တာဒေးလက်ဆောင်ပေးဖို့တဲ့မြမသချင်းလေးတပုတ်နဲ့တော့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါလိမ့်ရှင်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးပါမယ်။မြန်မာနိုင်ငံကမပြောင်းလဲတဲ့အခြေအနေဖြစ်ပါတယ်ဆိုပြီးတော့မြန်မာပြည်သူဆိုတဲ့သောရရှင်တယောက်စာရေးလာတာကိုပြောပြပေးခြင်းပါတယ်။ကျမကမြန်မာပြည်သူတယောက်ပါတဲ့။ဒါပေမဲ့လည်းလောလောဆယ်နိုင်ငံရဲ့ချားမှာနေနေတာဖြစ်ပါတယ်တဲ့။ဒါကြောင့်မလို့သူ့ရဲ့ကိုရွေအတွေ့အကြုံလေးကိုသောရရှင်ကိုဝေမျှခြင်းပါတယ်ရှင်
။ VOA ကနေတဆင့်ကိုရွေလေးပြောပြခြင်းလို့ပါ။ကျမမြန်မာပြည်သူတယောက်ပါ။ဒါပေမဲ့ကျမအခုနိုင်ငံရဲ့ချားမှာနေနေပါတဲ့။ပြီးခဲ့တဲ့တပတ်တုန်းကကျမအိမ်ကနေပြီးတော့အစားစရာတွေနဲ့မြန်မာပြည်ကရင်တစ်ခုကိုစာလိုက်ကနေပြီးတော့အမြန်နဲ့ EMS ပို့ပေးလိုက်ပါတယ်။ဒါ ဒါရောင်ဂျားပွဲစားနဲ့ပို့တာပါမဟုတ်ရင်စားစရာတွေကိုနိုင်ငံခြားပို့လို့ရတဲ့ဟာဟုတ်လားမဟုတ်လားသွားပြီးတော့အစ်စ်ခံပြီးမှပို့လို့ရတာပါအဲ့ဒီလိုပွဲစားနဲ့ပို့တာတော့မှအပြက်ကရင်ကပါမလာပါဘူးအစားအစာတွေပဲရောက်လာပါတယ်ဒါနဲ့မြန်မာပြည်ကလူကပွဲစားကိုသွားပြီးတော့မေးကြည့်တော့ဒေါအောင်ဆန်းစုကြည်ပုံမှုလို့အဖွဲ့အစည်းနဲ့ပတ်သက်နေလို့နောက်မှလူကြုံနဲ့ရောက်အောင်ပို့ပေးပါမယ်ဆိုပြီးတော့နောက်မှစင်ကာပူကနေပြီးတော့တဆင့်ရောက်လာပါတယ်ဒေါ်စုကအခုလွှတ်တော်အမတ်တောင်ဖြစ်နေပြီဟာကိုအခုအချိန်ထိတောင်ဒေါ်စုကိုကြောက်နေတာလားဒါမှမဟုတ်ရင်မနာလိုဖြစ်နေတာလားလာပေါင်းများစွာနဲ့အခုအထိမပြောင်းလဲနိုင်သေးတဲ့မြန်မာပြည်ကိုစိတ်ပြတ်မိတာရောမကျေနပ်တာကိုရော VOA ကနေတဆင့်တစ်ကဘာလုံးသိအောင်ပြောပြခြင်းလိုပ
ါဒါကတော့နိုင်ငံသားရောက်နေတဲ့မြန်မာပြည်သူဆိုတဲ့သောရရှင်သူတွေ့ကြုံနေရတဲ့အတွေ့အကြုံတစ်ခုကို VOA ကတဆင့်တခြားသောရရှင်တွေသိအောင်လို့ရင်ဖွင့်လာတာဖြစ်ပါတယ်အခုဆက်ပြီးတော့ရန်ကုန်တိုင်းဒေသကြီးကြောက်တဲမြို့နယ်ကညာကိုင်းကြီးရွာသူကြီးရွာသားများဆိုပြီးတော့တော်ရရှင်နေအချိန်မီစပားရိတ်သိမ်းနိုင်ရေးတွေလိုအပ်သလိုဆောင်ရွက်ပေးပါဆိုပြီးတော့ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်ရှင
်ကျွန်တော်တို့ကြီးရွာလမ်းများကတောက်သုံးရေကန်တွေကိုရေကန်မဝင်နိုင်ရေးအပြင်ရွာပတ်ဝန်းကျင်ရှိတဲ့သမားများရဲ့လယ်မြေများရေကန်မဝင်နိုင်ရေးအတွက်ကာကွယ်ဖို့တမန်များဖွင့်ချိန်ပိတ်ချိန်ပြုလုပ်ပေးရပါတယ်အခုအခါအုတ်ချုပ်ရေးမှုကချောင်းငယ်တွေမှာပိတ်ဆို့တဲ့တမန်ငယ်တွေကိုဖွင့်ချိန်မရောက်မီချောင်းရည်များဟာလယ်မြေများနဲ့ကြေးရွာအတွင်ဝင်လာတဲ့အတွက်စပားရိတ်သိမ်းရန်လယ်သမားတွေအခက်ကြုံနေရပါသဖြင့်စပားအချိန်မီမရိတ်သိမ်းနိုင်ပါကပျက်စီးဆုံးရှုံးပြီးဘန်ငွေဆက်နိုင်ရန်အခက်အခဲဖြစ်လာနိုင်ပါတယ်။ကြေးရွာအုပ်ချုပ်ရေးမှုမှဆင်းရဲနွမ်းပါတဲ့လယ်သမားများအပေါ်အကျိုးပျက်စီးနိုင်စေတဲ့အတွက်တပ်ဆိုင်ရာတာဝန်ရှိလူကြီးများမြို့နယ်ဖွံ့ဖြိုးတိုးတက်ရေးအထောက်အကူပြုကော်မတီကလူကြီးမင်းများလစ်လျူရှုမှတ်ထားပဲဥပဒေနဲ့အညီဆောင်ရွက်ပေးဖို့တင်ပြအပ်ပါတယ်။
သူတို့ဒေတာမှာအချိန်မီစပားရိတ်သိမ်းနိုင်မှုတွေလိုအပ်သလိုဆောင်ရွက်ပေးကြပါဆိုပြီးတော့ VOA ကတဆင်အလင်းမြန်အကြောင်းကြားလိုက်ပါတယ်ဆိုပြီးတော့အများကိုင်းကြေးရွာသူကြေးရွာသားတွေစာရေးပြီးတော့ရင်ဖွင့်သွားကြတာပါနောက်ထပ်ရင်ဖွင့်လာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်ဒီသောရရှင်ကတော့ဒီချင်းပြည်နယ်ကသောရရှင်ဖြစ်ပါတယ်ရှင်ဒီသောရရှင်ရဲ့အခက်အခဲကတော့
မြန်မာပြည်ရဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲဆုံးချင်းပြည်နယ်မတူဘီမြို့မှာတာဝန်ထမ်းဆောင်ကြတဲ့ကြေးရွာအုပ်စုစည်းတွေကိုမြို့နယ်အုပ်ချုပ်ရေးမှူးက15ရက်တခါစီဝေးဆူပြီးတော့ခေါ်ပါတယ်ဘာမှမမေရရပြောစရာအစည်းအဝေးမရှိရင်လည်းမလာမနေရအမိတ်ထုတ်ထားပါရယ်နေမကောင်းလို့မလာနိုင်တဲ့သူရှိလို့ရှင်လည်းဒံငွေဆူပြီးတော့တခါမလာလို့ရှင်လစာ3000ကျပ်ဖြတ်ပါရယ်တချို့ဆိုလို့ရှင်ခြေလျင်နဲ့မတူဘီမြို့အထိကိုအသွားလေးရက်အပြန်လေးရက်လာကြရပါရယ်တချို့စိုက်ကယ်နဲ့လာကြတဲ့လူတွေဆိုလို့ရှင်စိုက်ကယ်ကယ်ရီကနဲ့ပဲလစာကကုန်သွားပါတော့တယ်လမ်းမဆက်သွေးကြီးကောင်းရင်တော့ကယ်ရီကလည်းအဲ့လောက်ကုန်မှာမဟုတ်ပါဘူးဒီမိုကရေစီအစုအလက်ထက်ကြတော့မှအရင်အစုအထက်တောင်မှပိုဆိုးနေပါပြီဗျာ
ချင်းပြည်နယ်ကတော်ရရှင်ကြေးရွာအုပ်စုစည်းရေးဆလိုင်းအာမင်ထံကအခုလိုစာရေးပြီးတော့သူတို့ရဲ့အခက်အခဲကို VOA ရဲ့တဆင်ရင်ဖွင့်လာတာပါဒီနေ့အတွက်တော်ရရှင်ရဲ့ရင်ဖွင့်စာတွေဒီမှာပဲရက်ချင်ပါတယ်ရှင်နောက်တစ်ပတ်မှာတော့ကျမတို့ဒီမြန်မာပြည်ကဘေးစာများထုတ်လွှင့်ချိန်မှာ VOA ကနေပြီးတော့နှစ်သစ်နှုတ်ခွန်းဆက်အထူးအစီအစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြေတားဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်အခုတေးတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးခြင်းပါတယ်ဒီဇင်ဘာလ29ရက်နေ့မှာမွေးတဲ့အင်္ဂါသားမောင်ချစ်ရအောင်လေးအတွက်မမကြီးခင်ခင်အလန်အမေရိကန်ကမွေးနေ့ဆုမွန်တောင်းပေးပါတယ်တဲ့မောင်ချစ်လေးတယောက်သတင်းတောက်ဘဝမှာပျော်မွေ့ပြီးတော့ချမ်းမြေ့တဲ့ဘဝလေးပိုင်ဆိုင်နိုင်ပါစေလို့အမေနဲ့အဖေအမတွေကိုကောင်းချင်းပေးနိုင်တဲ့တာကောင်ဖြစ်ပါစေလို့လည်းဆုတောင်းပါတယ်တဲ့။မောင်ချစ်ရအောင်လေးရဲ့26နှစ်ပြည့်မွေးနေ့မှာပျော်ရွှင်ပါစေဆိုပြီးတော့မမကြီးခင်ခင်အလန်အမေရိကန်ကမွေးနေ့ဆုမွန်တောင်းလာပါတယ်ရှင်။အဖေကြီးဦးတင်အေးရဲ့ဇန်နဝါရီလ9ရက်နေ့မှာကြာရောက်မဲ့အသက်82နှစ်ပြည့်မွေးနေ့မှာဒီအမေကြီးဒေါ်နူနူသားကြီးဘူဘူဦးတမင်းငယ်ပြည့်စုံသားငယ်မောင်ချစ်လေးမြင်းမလေးဇွန်ဘူဘူနဲ့အသေးဆုံးလေးအေဂျန်စုတို့နဲ့အတူအေဂျန်ပျော်ရွှင်ချမ်းမြေ့တဲ့မိသားစုဘဝလေးစိတ်ချမ်းသာကိုကျမ်းမာနဲ့နေနိုင်ပါစေလို့တမီးကြီးကဆုတောင်းပေးပါတယ်ဆိုပြီးတော့တမီးကြီးဆန္နာတေးခေါ်ဆန်နူအေကမွေးနေ့မြစ်တာဒီလက်ဆောင်ပါပါတယ်
နောက်လာမယ့်မွေးနေ့မှာအဖေသမီးကြီးနဲ့အတူဆင်နွှဲဖို့ပါဆုတောင်းပါတယ်အဖေမွေးနေ့မှာစိတ်ချမ်းသာပါစေဆိုပြီးတော့သမီးကြီးစန္ဒတင်အေးကအဝေးကနေပြီးတော့မွေးနေ့မေတ္တာတိလက်ဆောင်တစ်ပုဒ်ပါပါတယ်ရန်ကုန်မြို့ကချစ်တူလေးဇန်လင်းထေရဲ့ဒီဇင်ဘာလ22ရက်နေ့မှာကြာရောက်တဲ့တစ်နှစ်ပြည့်မွေးနေ့အမှတ်တရဖြစ်လေအဝေးရောက်ဘဘကျော်ကမေတ္တာတိလက်ဆောင်တစ်ပုဒ်ပါပါတယ်ဒီဇင်ဘာလ22ရက်နေ့မှာမွေးနေ့ကြရောက်တဲ့ဇာနီနဲ့ဒီဇင်ဘာလ24ရက်နေ့မှာမွေးနေ့ကြရောက်တဲ့အောင်စီသူတို့အတွက်လည်းညီကိုမောင်နှမတွေနဲ့လေးလေးတီတီမိသားစုတွေအားလုံးကမွေးနေ့မြတ်တာတည်လက်ဆောင်ပါပါတယ်။ဒီတစ်ပတ်တော့အခုမြန်မာနိုင်ငံမှာကျင်းပပေးခဲ့တဲ့28ကြိမ်မြောက် SEA Games Competitive ဖြစ်တဲ့ရောင်စုံဥယျင်ဆိုတဲ့သူရဲ့လင်းနဲ့စုံသင်းမှာတည်ဆူထားတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေရှင်။ဒေတောင်းနဲ့သောရရှင်တွေရောတစ်ချစ် VA သောရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်။နားဆင်ကြည့်ပါအောင်ရှင်။
The blood, the more of the dream. Come, ah, do it up, yeah. Ah, shah, yeah, let me out. Do me my lady need a.Ni on ton dans tes chaînes Ma dou douillère à zardouille Que pas s'éminiser
Oh, chez dans à chaînes
ဆိုထားတဲ့မြန်မာနိုင်ငံမှာကျင်းပပေးခဲ့တဲ့28ကြိမ်မြောက် SEA Games အရှေ့တောင်အာရှအားကစားပြိုင်ပွဲအတွက်ဂုဏ်ပြုတဲ့ချင်းလေးဖြစ်တဲ့ရောင်စုံဥယျာဉ်ဆိုတဲ့တချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချန်ပီစာရီရင်ဖွင့်စာရီနဲ့တေးတချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရထုတ်ပေးခဲ့ပြီးတဲ့အစီအစဉ်လေးကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါရင် VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
今は日が比較かな